အစိုးရတပ်နဲ့ရခိုင်လက်နက်ကင်တပ် AA တို့ကြားရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်အတွင်းတိုက်ပွဲအပြင်းထန်ဖြစ်ပြီးနှစ်ဖက်အကြအဆုံးရှိတဲ့အတွက်စစ်ရေးပိုပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်လို့ဒေသခံရခိုင်ပြည်သူတွေသတိထားသွားလာနေထိုင်ကြဖို့ရခိုင်တပ်ဖက်ကသတိပေးထားပါတယ်လက်နက်ကြီးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေမို့ရခိုင်ပြည်သူတွေကစိုးရိမ်ကြောက်လန့်နေကြရပြီးစစ်ရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာအပြေရှာဖို့ကိုလည်းရခိုင်ပြည်သူလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းပါတယ်မဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ပါတယ်စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်တွေဘူးသီးတောင်မြို့နယ်မှာတော့မနေ့စနေနေ့တုန်းကမြမဆိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြာတစ်ဖက်ရေဆိုင်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပြီးတော့တစ်ဖက်အကြဆုံးရှိလို့စိတ်ဆင်းရဲတွေပိုပြင်းထန်လာနိုင်ပြီးအခြေအနေဟာပိုဆိုးလာနိုင်တယ်လို့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့ပြောခွင့်ရခိုင်ဒုခက VOA မြန်မာပိုင်းကိုပြောပါတယ
်တိုက်ပွဲဖြစ်တာကမနေ့ကဒီဥစ္စာမှာဘူးသီးတောင်မြို့နယ်ခြေမှာကျတယ်စေတောင်ရွာရဲ့အချင်းမြောက်ဖက်ကဒီဟိုတောင်သားမှာဖြစ်တာအဲ့ဒီမှာတိုက်ပွဲ2ချိန်ဖြစ်တယ်ကြာနော်တစ်ချိန်ကတော့ဒီမနေ့စင်နာကြီးကျော်လောက်ကနေပြီးတော့ဖြစ်တာ3နာရီလောက်ကြာတာပေါ့နော်တိုက်ပွဲအကြချင်းကဆိုတော့အဲ့ဒီမှာဗမာစစ်တပ်ဘက်ကနေပြီးတော့ဟိုအပြင်းထန်ထိုးစစ်ဆင်တာနှစ်ဖက်ဒါတိုက်ပွဲအပြင်းထန်ဖြစ်ဒီဗမာစစ်တပ်ဘက်ကတော့အကုန်လုံးကြားဆုံးတာ20အထက်ရှိတယ်ကြာမနေ့ကဒီကျွန်တော်တို့ရခိုင်တပ်တော်ဘက်ကလည်းပဲဟိုတို့ဒီအူကြားဆုံးပြီးတော့တန်ရတာတရှိဆိုတော့ဒီမနေ့ကတော့တိုက်ပွဲကတော့ပြင်းပြင်းထန်ထန်ဖြစ်တယ်နောက်ပြီးတော့ဒီညပိုင်းမှာလည်းပဲဒီတချင်းကြံဖြစ်တာရှိတယ်တိုက်ပွဲကဆိုတော့ဒီနေ့မှာလည်းပဲအဲ့ဒီဒီနေ့မနေ့မှာဟိုဗမာစစ်တပ်ဘက်ကနေပြီးတော့ထပ်ပြီးတော့ဒါထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့မနေ့၈နာရီခွဲလောက်ကလေးကတိုက်ပွဲကဆက်တည
်ဟုတ်ကဲ့အဲ့တော့အခုကလက်ရှိဖြစ်နေတာကရခိုင်မှာက6မြို့နယ်ထဲမှာပြင်းပြင်းထန်ထန်ဖြစ်နေတာဆိုတဲ့အခါကျတော့ဒီကြံတဲ့နေရာတွေမှာရောဒီစီရေးချင်းတွေကဘယ်လိုများရှိပါလဲ
ဒီမြောက်ဦးမြို့နယ်ဒီဘက်မှာလည်းပဲအခုဒီမြောက်ဦးရဲ့မင်းပြရဲ့နော်အဲ့ဒီဘက်မှာလည်းပဲဒီဗမာစစ်တပ်ဘက်ကအင်အားတွေထပ်ဖြစ်နေတာရှိတယ်လူဝင်အားလည်းနဲ့အင်အားရောထပ်ပြီးတော့ပြင်းသူတို့နောက်ဒီပလဲဝါမျိုးနေဘက်မှာလည်းပဲသူတို့ဒီဟိုတမ်းမခွန်ခွန်ကဒီစင်အားတထောင်ကျော်ထပ်ပြီးတော့ဖြည့်တယ်သူတို့ဟိုဗမာစစ်တပ်ဘက်ကတော့သူတို့လူဝင်အားလည်းနဲ့အင်အားအလုံးရင်းနဲ့နေပြီးတော့မှဒီဘက်ဒီရခိုင်ဘက်စစ်မျက်နှာကိုသူတို့ဒီအင်အားထပ်ပြစ်နေတာကြီးသိရတယ်သူတို့အဲ့ဒါရောက်မလို့ဟိုတိုက်ပွဲကတော့ဆက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ
်ဒီလိုမျိုးစစ်ပိုဖြစ်လာနိုင်တဲ့အနေအထားကြောင့်အဲ့ဒီနေရာတွေကဒေသခံရခိုင်ပြည်သူတွေသတိထားသွားလာကြဖို့ကိုလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကသတိပေးပြောကြားပါတယ
်တန်းနိုင်ဆုံးတော့ဒီညပိုင်းတွေမှာခီးမတော်ကြဖို့ပေါ့နော်ဘာဖြစ်ဆိုလို့ရှိရင်ဗမာစစ်တပ်တွေကအဲ့မှာတွေ့လို့ရှိရင်သူတို့ဒီဟိုဘာမှမမေးမဆမ်းမင်းနဲ့နေပြီးတော့ blind ကြီးပြစ်နေတဲ့ဥစ္စာတွေရှိတယ်ဆိုတော့အဲ့ဒါအသွားလာတွေဆင်ခြင်ကြဖို့နော်အဲ့ဒီဟိုမိသားစုတွေနောက်ရွာသားတွေနေပြီးတော့အကုန်လုံးဒါတစုတစည်းအော်နေထိုင်ကြဖို့ပေါ့နော်အဲ့ဒါတွေတော့ကျွန်တော်တို့ပြောချင်တာပေါ့
အခုလိုဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးမြမတက်မတော်ရဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘုံဘူးချုပ်ဇော်ဘေးထုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခတ်ဖြေဆိုခြင်းမရှိပါဘူးဒီလိုမျိုးစီးရေးပြိပခါတွေပြင်းထန်ပြီးတော့ကြေးရွာတွေနားအထီလက်တက်ကြီးကြီးတွေကြလို့ဘေးလိုရာကိုတိမ်းရှောင်ထွက်ပြေးနေကြရတဲ့စစ်ဘေးသင့်ပြည်သူတွေအတွက်လိုအပ်တဲ့စားတဲ့ရိက္ခာနဲ့ဆေးဝါးအကူအညီတွေတော့ရောက်ပို့တဲ့အချိန်မှာတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒုက္ခသည်စခန်းတွေမှာတောက်သုံးရည်ပြက်လက်တွေလို့တောက်ရည်ပို့ဖို့ကိုတော့ခွင့်ပြုချက်မရခဲ့ဘူးလို့ရသေးတော်ပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကသူကိုယ်တိုင်ရေးဆိုင်ခဲ့ရတဲ့အခြေအနေအခုလိုရှင်းပြပါတယ
်ဒီချောင်းဝဇီတီပြည်ချောင်းဝနာမှာရေးတက်တခုအခြေစိုက်ပြီးရှိနေပါတယ်အဲ့တော့အဲ့ဒီရေတက်ကိုပဲဒါသမ ्या ဘုတ်တွေကတော့ရှိခဲ့ရတယ်သူတို့ကစစ်ဆေးပြီးမှလွတ်ပါတယ်ဟုတ်တယ်ကြောင့်ဆရာမကလွတ်တော့ကိုယ်စီတူဦးပဲဖြစ်ပါတယ်အဲ့တည်းကြောင့်သူတို့ကိုပြောပြပါတယ်လူမှုဖေးစီတွေကလှူလိုက်တဲ့ PC တွေပါဆရာမလည်းပြည်သူကိုယ်စီတူဦးဖြစ်ပါတယ်တော့အဲ့ဒီတည်းကြောင့်ဒါကိုဆရာမတို့ကိုတော့ခွင့်ဒီပေါ်တဲ့ဆရာမတင်ပြပါလေဆိုတော့ကမျိုးနေကထောက်ခံတာတွေပါပါလေဆိုတော့ကသူကရှင်းပြပါလေဟုတ်ကဲ့ပါအာကျွန်တော်တို့ကဒါကိုအထက်တင်ပြမှာဖြစ်တဲ့အတွက်ဟိုဆရာမရဲ့ခဏလေးတော့စောင့်ပေးပါလို့ပြောပါတယ်အထက်ကိုတင်ပြတဲ့အခါမှာဒါကိုစောရောက်ခွင့်ကိုမပြုပါဦးဖောက်ကြီးရောမှာသဘောရှိဒီလုံးဝမရှိသလောက်ပါပဲအဲ့တဲကြောင့်တောက်သုံးရည်လည်းအင်မတန်မှပြန့်နှံ့နေပါတယ်အဲ့တဲကြောင့်ကျမအနေနဲ့ဒီရေသက်55လုံးနဲ့ကျမအပါဝင်ဒီလိုက်လာတဲ့လူအချို့ကိုတောက်ခွင့်ပြုပါဆိုပြီးတောင်းဆိုပေးပါအဲဒါပေမဲ့လည်းကျမတို့ကိုဟိုတော့ခွင့်မပြုတ်ခဲ့ပါဘူ
းရခိုင်မှာစစ်ပီးပိုတောက်လာနိုင်တဲ့အရေးအယောင်တွေတွေ့လာနေရလို့ပြည်သူတွေပိုဒုက္ခရောက်လာနိုင်တဲ့အနေအထားမှာတော့စစ်ရေးပြဿနာကိုနိုင်ငံရေးဒီလန့်တဲ့ပဲတစ်ဖက်စပွဲဝိုင်းမှာတွေ့ဆုံပြီးတော့ရေးရဲစွာအပြေရှားကြဖို့ကိုလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်နိုင်ငံရေးစပွဲဝိုင်းမှာဆွေးနွေးပါညှင်းချင်းစွာအပြေရှားပါเนาะကောက်မွန်တဲ့အပြေအဲ့ဒီအပ ဖြစ်တခုခေါင်းကိုကျွန်တော်တို့ထွက်ချင်ပါတယ်အချင်းချင်းရှားမှာမြေစားပင်ဖြစ်နေကြရတာကပြည်သူတွေများဖြစ်ပါတယ်အဲ့ဒါကြောင့်အမြင်ဆုံးနှိမ့်ချက်ရေးကိုဆောင်ရွက်ပေးနိုင်ကြပါစေလို့ကျွန်မအနေနဲ့တိုက်တွန်းလိုပါတယ
်အခုလက်တလောမှာတော့စစ်ဖြစ်နေတဲ့မြို့နယ်တွေတဲ့ရပထွက်ရအမိတ်ထုတ်ပြန်ထားစေဖြစ်တယ်လို့ဘေးလွတ်ရာကိုတိတ်လျှောက်ရတဲ့ဒုက္ခသည်တွေအပါအဝင်စစ်ပြေးဒုက္ခသည်ပေါင်းကတော့3,953ဦးထိရှိသွားပြီဖြစ်ပြီးလုံလောက်တဲ့စားတဲ့ရိတ်ခါစေဝါအကူကြီးတဲ့တောက်သုံးရည်တွေအရေးပေါ်လိုအပ်နေပါတယ်လို့ရခိုင်တိုင်းသားမျိုးတွေများအစီယုံ IEC ကပြီးခဲ့တဲ့ဧပြီလ17ရက်နေ့ညစွဲနဲ့ထုတ်ပြန်ထားပါတယ်ရှင်